Golden State Warriors အသင်းဟာအမေရိကန်အမျိုးသားဘတ်စကတ်ဘော NBA ချန်ပီယံအဖြစ်တောက်ကြနေကြကလေးနှစ်အတွင်း၃ချိန်မြောက်ဆုခိုးလာနိုင်ပြီဖြစ်ပါတယ်။ The Warriors အသင်းအနေနဲ့နှစ်နှစ်ဆက်တိုက် NBA ချန်ပီယံဆုကိုဆုခိုးလာနိုင်တာဖြစ်ပါတယ်။ Warriors အသင်းနဲ့ Cleveland Cavaliers အသင်းတို့ Best of 7ခုနှစ်ပွဲရှင်မြိုင်ကြမှာဖြစ်ပေမဲ့တောက်ကြနေကြကကစားတဲ့၄ပွဲမြောက်ပွဲစဉ်မှာ၃ပွဲဆက်တိုက်အနိုင်ရထားတဲ့ Warriors အသင်းကCavaliers အသင်းကို185မှနဲ့အပြတ်အသတ်အနိုင်ရပြီးချန်ပီယံဆုကိုဆုခိုးလိုက်တာဖြစ်ပါတယ်။ NBA ဘောလုံးပွဲတွေအတွင်း၄ပွဲပြတ်အရှုံးနဲ့ရင်ဆိုင်ရတာဟာ2009ခုနှစ်နောက်ပိုင်းတဟားပထမဆုံးအကြိမ်ဖြစ်ပါတယ်။2003ကလည်း Cavaliers အသင်းမှာကစားနေတဲ့ LeBron James ရဲ့ Miami Heat အသင်းက San Antonio Spurs အသင်းကို၄ပွဲပြတ်နဲ့ရှုံးနိုင်ခဲ့တာပါ။Cavaliers အသင်းလေးပွဲပြတ်နဲ့စောစောစီစီရှုံးနိုင်သွားကြတာကြောင့် final ပွဲစဉ်တွေမှာအကျိတ်နဲ့ရှင်မြန်ကြလိမ့်မယ်လို့မျှော်လင့်ထားကြတဲ့ပရိသတ်တွေအတွက်လည်းစိတ်ပျက်စရာဖြစ်ခဲ့ပါတယ်။တောက်ကြနေကကစားတဲ့ပွဲစဉ်မှာ Warriors အသင်းရဲ့ point guard တူဖြစ်သူ Stephen Curry က38မှတ်သွင်းနိုင်ခဲ့ပြီးတော့ NBA ဘောလုံးပွဲစဉ်တွေအတွက်အကောင်းဆုံးကစားသမားအဖြစ်ရွေးချယ်ခံခဲ့ရတဲ့ Kevin Durant ကတော့20မှတ်သွင်းပေးခဲ့ပါတယ်။အခုနဲ့ NBA basketball ရသည့်အတွင်းအခက်အခဲအသားစီတွေရင်ဆိုင်ခဲ့ရတဲ့ကြားကပဲ Warriors အသင်းအခုလိုဆက်တိုက်အနိုင်ရလိုက်တာကြောင့်အသင်းအနေနဲ့အောင်မြင်တဲ့အစီအလာတစ်ခုကိုတီထောင်လှမ်းနိုင်ပြီဖြစ်ပါတယ်။